ကမ္ဘာနိုင်ငံတော်တော်များများမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါရဲ့တက်ရောက်မှုတစ်ခုအနေနဲ့မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းက80ရာခိုင်နှုန်းထိရပ်ဆိုင်းသွားပြီဆိုတဲ့အကြောင်းကိုပြောပြပေးပါမယ်COVID-19 ရောဂါကြောင့်နိုင်ငံတချို့ shutdown လုပ်လိုက်တာ၊လေကြောင်းလိုင်းတွေကန့်သတ်လိုက်တာတွေရှိတာကြောင့်မြန်မာနိုင်ငံရဲ့ခရီးသွားဝန်ဆောင်မှုလုပ်ငန်းတွေကဇန်နဝါရီလလောက်ကနေစပြီးတဖြည်းဖြည်းကျလာနေတာဖြစ်ပြီးတော့အခုဆိုရင်လုပ်ငန်းတွေက80ရာခိုင်နှုန်းလောက်အထိရပ်ဆိုင်းသွားကြပြီလို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးသက်လွင်တိုးကပြောပြပါတယ်
။ခရီးသွားလုပ်ငန်းကတော့ဟိုကျွန်တော်ထင်တယ်80ရာခိုင်နှုန်းလောက်ရပ်ဆိုင်းသွားပြီပေါ့နော်။ဟိုစပြတဲ့ January တုန်းကတော့ 20-30% လောက်ပဲထိတယ်ပေါ့သူတရုတ် market လောက်တဲ့လူတွေစထိတယ်ပေါ့နော်ပြီးတော့ကိုရီးယားလိုက်လာတယ်ဂျပန်တို့ဘာတို့ပေါ့အဲအခု February လောက်ကျတော့ကျွန်တော်ကတဖြည်းဖြည်း Europe ဘက်ပါအချိန်မြင့်လာတဲ့ခါကျတော့ Europe market ကိုအဓိကထားတယ် Italy တို့ပြင်သစ်တို့ဒီပဲကျွန်တော်တို့ဆိုအခု Spain တို့ဘာတို့ကဒီ February မှာစပြီးတော့ထိလာတယ်အဲ့တော့ 50% လောက်ကြီးတက်လာတယ်အခုဒီပြီးခဲ့တဲ့ပတ်ကတည်းကလေကြောင်းရိုင်းလိုင်းတွေကစတာဟလာကန့်တက်လာတယ်ဟိုတချို့လည်းရှတ်နိုင်ငံတွေကရှတ်ဒေါင်းလုပ်လိုက်တော့ဥပမာဆို Spain ဆို shut လိုက်ပြီးနောက်ဒီဘက်ကပြင်သစ်တို့ဟာတို့လည်း Italy တို့ဆိုလည်းဒါကနဦးတွေကဒါသူကစပြီးတော့ရှတ်ဒေါင်းလုပ်လိုက်ပြီးဟို England လည်းထိလာပြီးနောက် American လည်းအခုလို passenger သမောတွေအစားသလိုပေါ့နော်ဒီဟိုကတ်ဖို့ကြိုးစားပေမဲ့အခြေအနေကြောင့်မရတဲ့ခါမှာသူတို့အကုန်လုံးက return to home ဖြစ်သွားတဲ့ခါမှာကျတော့ဒါလုံးဝ 80% လောက်ကိုဖြစ်သွားတယ်
ဒီလိုရပ်ဆိုင်းလာကြတဲ့ CNB လုပ်ငန်းတွေဟိုတယ်နဲ့ခရီးသွားလုပ်ငန်းတွေအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတွက်အတွုံနှုံ1ရာခိုင်နှုန်းနဲ့ချင်းငွေကျပ်100ဘီလီယံကိုတစ်နှစ်တာကာလသတ်မှတ်ချက်နဲ့ထုတ်ချေးသွားဖို့အတွက်လဲမလ18ရက်နေ့ကယင်းဤမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနမှလုပ်တဲ့အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်COVID-19 ကြောင့်လက်တလို့စီးပွားရေးထိခိုက်မှုအများဆုံးခံစားနေရတဲ့လုပ်ငန်းတွေကိုဦးစားပေးကုစားနိုင်မှုပြည်ထောင်စုအစိုးရအဖွဲ့ရဲ့ခွင့်ပြုချက်နဲ့နိုင်ငံတော်လှည့်ပတ်ရန်မုံငွေကကျပ်50ဘီလီယံနဲ့လူမှုဖူးလုံရေးရန်မုံငွေကျပ်50ဘီလီယံစုစုပေါင်းကျပ်100ဘီလီယံကိုကနဦးမတ်တီငွေအဖြစ် COVID-19 Fund ထူထောင်ထားပြီးချင်းငွေထုတ်ချေးမှဖြစ်ပါတယ်ဒီလိုအချိန်မှာအစိုးရကလှုပ်ဆောင်ပေးတဲ့ကိစ္စတွေနဲ့ပတ်သက်လို့ဦးသက်လွင်တိုးကအခုလိုသုံးသပ်ပါတယ
်ဒါပြောရရင်တော့အစိုးရရဲ့ရည်တည်မှုကဒါတော်ဒီတစ်ခက်ဒီမှာဒါပထမဆုံးကြုံတွေ့ရတာပါပဲချိန်ကောင်းတစ်ခုကလည်းပေါ်လာမယ်လို့အားလုံးကယုံကြည်ထားတယ်အဲ့ဒီကာလတရားတွေကိုချိန်ထားဖို့ကစိုးရရဲ့ခဏဝင်ကြားခံဝင်ဖို့ကလည်းဒါတကယ်ချိန်ကောင်းဟို right time တစ်ခုလို့ထင်ပါတယ်အဲ့ဒါလည်းကျွန်တော်တို့ဟိုဘယ်လိုပုံစံမျိုးနဲ့ခွဲဝေမယ်ဆိုတော့ကျွန်တော်ဖိစိကတော့ပြီးရင်ပြီးကြမှာပေါ့နော်
မြန်မာနိုင်ငံမှာခရီးသွားဝန်ဆောင်မှုလုပ်ငန်းစုစုပေါင်းက3000နီးပါးရှိနေတယ်လို့ဦးသက်လွင်တိုးကပြောပါတယ်မြန်မာနိုင်ငံမှာခရီးသွားလုပ်ငန်းရှင်များအသင်းဝင်ကုမ္ပဏီက1100ကျော်ရှိတယ်လို့ဆိုပါရတယ်။အသင်းဝင်ကုမ္ပဏီရောအသင်းဝင်မဟုတ်တဲ့ကုမ္ပဏီတွေကိုပါတကယ်အလုပ်လုပ်တဲ့ကုမ္ပဏီတွေဆိုရင်ချင်းငွေရရှိနိုင်အောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့မြန်မာနိုင်ငံခရီးသွားလုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌကပြောပါရတယ်။ဝင်ဝင်မရှိတော့တဲ့ခရီးသွားကုမ္ပဏီတွေကဖျက်သိမ်းလိုက်ရတဲ့ခရီးစဉ်တွေအတွက်ခရီးသွားတွေစီကနေကြိုတင်ရယူထားတဲ့ဇယံငွေတွေကိုပြန်ပေးရတာကြောင့်ကုမ္ပဏီတချို့ဖျက်သိမ်းလိုက်ရနိုင်တဲ့အခြေဖြစ်လာနိုင်တဲ့အတွက်ချင်းငွေရယူလို့ကြောင့်မြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းကိုတင်ပြခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကိုဗစ် -19 ကြောင့်ထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့ဟိုတယ်နဲ့ခရီးသွားလုပ်ငန်းကဏ္ဍနဲ့အသေးစားအလက်စားလုပ်ငန်းတွေအတွက်အစိုးရချင်းငွေနဲ့အခွန်ကင်းလွန်ခွင့်တွေပေးမယ်လို့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒီကနေ့မတ်လ19ရက်နေ့စရင်အရာကမ္ဘာမှာ COVID-19 ဖြစ်ပွားနေတဲ့နိုင်ငံပေါင်း186နိုင်ငံရှိပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်းက2000ကျော်နဲ့သေဆုံးသူစုစုပေါင်းက6000နီးပါးရှိနေပါတယ်။ကျွန်မအိမ်တနာထွန်းပါရန်ကုန်ကနေသတင်းပေးပို့ပါရစေ။